ဘာမှတုံးနေတဲ့ရက်စစ်တအား40ရာခိုင်နှုန်းကိုကြောင်မီသွေးကထုတ်ယူပါတယ်။အများဆုံးထုတ်ယူသူဟာတရုတ်ဖြစ်ပြီးကမ္ဘာကြောင်မီသွေး46ရာခိုင်နှုန်းကိုထုတ်လုပ်ပြီး51ရာခိုင်နှုန်းကိုသုံးစွဲတဲ့အတွေ့အမြင့်တန်းကြောင်မီသွေးဝဲနေရပါတယ်။2019ကတရုတ်ကြောင်မီသွေးလုပ်ငန်းမှာလူပေါင်း400နီးပါးသေဆုံးပါတယ်။ကြောင်မီသွေးအမသာ62ဘီလီယံတန်နဲ့အပျော်စား52ဘီလီယံတန်ရှိတယ်လို့ကမှန်ပါတယ်။ဒါပေမဲ့ကြောင်မီသွေးအမသာကိုအသုံးများတာတွေ့ရပါတယ်။တရုတ်ကွန်မြူနီတက်ချိန်ကစပြီးကြောင်မီသွေးတွေမှာသေဆုံးသူ2000ခွဲကျော်နေပါပြီ။ကြောင်မီသွေးအသုံးများတဲ့တရုတ်ပြည်ဟာကာဗွန်ဒိုင်အောက်ဆိုက်အများဆုံးထုတ်လုပ်ရနေရာဖြစ်လာပါတယ်။ကြောင်မီသွေးကိုအငွေ့အပြည့်အသွင်ပြောင်းပြီးသုံးတဲ့ရက်စစ်တအားစက်ရုံကို2009မှာပထမဦးဆုံးအသုံးပြုပါတယ်။အင်ဒိုနီးရှားနိုင်ငံထွက်အပျော်စားကြောင်မီသွေးကိုအများဆုံးဝယ်သူဟာတရုတ်ဖြစ်ပါတယ်။တရုတ်ပြည်မှာကြောင်မီသွေးအမသာနဲ့အပျော်စားသုံးလာတာကြာပါပြီ။အမေရိကန်နဲ့ဂျာမနီမှာလည်းအပျော်စားကိုရက်စစ်တအားထုတ်လို့ရမှာသုံးပါတယ်။ဒါပေမဲ့အတက်ပညာသုံးပြီးပဝန်းကြီးကိုမတိကိုက်အောင်လုံးနိုင်တာတွေ့ရပါသေ
းတယ်။တိကျကြောင်မီသွေးတွင်းကိုနဝဒစီအစိုးရတက်လာပြီးမကြာမီ1989မှာတွေ့ရှိပါတယ်။ကြောင်မီသွေးအပျော်စားတန်ချိန်တန်း20ကျော်ရှိမယ်လို့ခန့်မှန်းပြီးမလှမ်းမကမ်းမှာဓာတ်အားပေးစက်ယုံတိဆောက်ဖို့စီစဉ်ပါတယ်။တရုတ်အမျိုးသားအကြီးစားစက်မှုကော်ပိုရေးရှင်း CHMC နဲ့ခရိုနီအကြီးစားဦးချစ်ခိုင်တည်ထောင်တဲ့အေဒင်ကော်မတီအုပ်စုကအကောင့်ထည့်ဖော်ပါတယ်။2002မှာစတင်တည်ဆောက်ပြီး3နှစ်အကြာ2005မှာပြီးစီးပါတယ်မီဂါဝတ်120ထုတ်လုပ်တဲ့မြန်မာပြည်ရဲ့ပထမဦးဆုံးသောကြောင်မီသွေးသုံးလျှက်စစ်ဓာတ်အားစက်ယုံဖြစ်လာပါတယ်ဒါပေမဲ့ကြောင်မီသွေးစက်ယုံကထွက်တဲ့မီးခိုးအမှုန်နဲ့ပြာဟာလေဒုရေဒုကိုညဉ့်ညမ်းစေတာမို့လူဒုကျန်းမာရေးကိုအန္တရာယ်ပေးပါတယ်အပျော်စားဖြစ်တဲ့အတွက်ကြောင်မီသွေးပုံအလိုလိုမီးလောင်လို့ထွက်လာတဲ့အနံ့ဆိုးဟာအတော်ဒုက္ခပေးပါတယ်စက်ယုံတဝိုက်မှာအရေးပြားယောဂါခံစားရသူတွေများလာပါတယ
်တိကျရဲ့လေရည်ညင်ညမ်းမှုအခြေအနေဟာကမ္ဘာ့ကျန်းမာရေးအဖွဲ့ရဲ့စံသတ်မှတ်ချက်ကိုအများကြီးကျော်လွန်နေပါတယ်လူကိုအန္တရာယ်ပေးနိုင်တဲ့တတုဓာတ်ပဝင်မှုဟာလည်းအတော့ကိုမြင့်မားနေပါတယ်ကျောင်းဝင်းသွေးဓာတ်အားစက်ယုံကိုဒေသခံတွေကန့်ကွက်စံသတ်ပြလာကြပါတယ်ဒီကြားတဲ့ဤပညာအားနည်းမှုနဲ့စက်ကရိယာပျက်စီးမှုကြောင့်စက်ယုံစတင်လေပတ်ပြီး9နှစ်အကြာ2014မှာပြင်ဆင်မွမ်းမံဖို့အတွက်ရပ်တန့်လိုက်ရပါတယ်။ဒါပေမဲ့ပဝန်းကျင်စသစ်ချက်အစီရင်ခံစာမပြီးခင်2016မှာပြန်လည်ဖွင့်လှစ်ပြီးတရုတ်ကုမ္ပဏီတစ်ခုကကြီးကြပ်ထုတ်လုပ်နေပါသေး။တန်ရှင်းရေးအစီအစဉ်ကိုမသိရလို့ဒေသခံနဲ့အရက်ဖက်အဖွဲ့အစည်းတွေကအခုတည်းကကန့်ကွက်နေသေးဖြစ်ပါသေး။
တီကျလိုအပျော်စားကြောင်မီသွေးသုံးဓာအပိစက်ယုံတီးဆောက်မယ်ဆိုရင်ထွက်ပေါ်လာမဲ့ကောင်းကျိုးဆိုးပြစ်တွေကိုကျွမ်းကျင်သူတွေကအရင်ဆုံးလေ့လာဖို့လိုအပ်ပါတယ်ဥပမာကြောင်မီသွေးကထွက်လာမဲ့အစိတ်အတောက်တွေနည်းနိုင်သမျှနည်းအောင်လုပ်တဲ့အတတ်ပညာကိုသုံးတတ်ဖို့လိုပါတယ်အစိတ်သင့်နေတဲ့ဘဝဝန်းကျင်ကိုဘယ်လိုကာကွယ်မယ်ဆိုတာကိုမပြောနိုင်ပဲတီကျစက်ယုံကိုပြန်ပြီးလဲပတ်ခွင့်ပေးတာကိုဒေသခံတွေလက်မခံနိုင်ကြပါဘူးညဉ့်ညမ်းတဲ့လေကိုရှူဆိုင်မိတဲ့အတွက်ဖြစ်ပေါ်လာရတဲ့ကျန်းမာရေးပြဿနာတွေအများကြီးရှိနေပါတယ်အဆုတ်ယောဂါပန်းနာရင်ကျက်ချောင်းဆိုးသွေးတိုးလေဖြတ်နှလုံးယောဂါသရေသားပုံမှန်ကြီးထွားရေးပြဿနာစတာတွေကိုကြောင်မီးသွေးကဖန်တီးပေးနိုင်ပါတယ
်ကြောင်မီးသွေးလုပ်ငန်းကြောင့်တည်ဆုံရသူဥယေဟာတရုတ်ပြည်မှာအများဆုံးဖြစ်ပါတယ်အမေရိကန်နဲ့အစားပေါင်း130ပိုများပြီးဩစတြေးလျရဲ့အစားပေါင်း250ပူများပါတယ်။တရုတ်နောက်ကဒုတိယနေရာကိုအိန္ဒိယကယူထားပါတယ်။အခုလဲတရုတ်ပြည်မှာကြောင်မီးသွေး300ဓာအပိစက်ယုံတွေအများအပြားတည်ဆောက်နေပါတယ်။စုစုပေါင်းမီဂါဝတ်တသိန်းခွဲလောက်စွမ်းအင်တိုးလာဖို့ရည်မှန်းပေမဲ့ညဉ့်ညမ်းမှုအန္တရာယ်ကိုတော့မခန့်မှန်းနိုင်သေးပါဘူး။မြန်မာပြည်ကလစ်နိုင်အပျော်စားကြောင်မီးသွေးကိုတုံးပြီးနှာရှင်းနဲ့စွမ်းအင်ထုတ်လုပ်နေသူဟာအမေရိကန်က North Dakota ပြည်နယ်ဖြစ်ပါတယ်။ကမ္ဘာပေါ်မှာ Lake Night ဒုတိယအများဆုံးရှိတဲ့ဒေသဖြစ်ပါတယ်။တန်ချိန်25ဘီလီယံလောက်ရှိမယ်လို့ခန့်မှန်းပါတယ်။အပျော်စားကြောင်မီးသွေးကိုကြီးသုံးပေမဲ့ Federal အစိုးရပြတ်ထားတဲ့လေတန့်ရှင်းမှုစံသတ်မှတ်ချက်ကိုလိုက်နာနိုင်ပါတယ်။ အပျော်စားကြောင်မီးသွေးသုံးတဲ့ North Dakota ရက်စစ်ဟာအခြားရက်စစ်တွေဈေးသက်သာတာတွေ့ရပါတယ်။ဒါပေမဲ့သတ်ဆင်ရေးအတွက်ဒေါ်လာ3000ကျော်ကုန်ကျနေပြီဖြစ်ပါတယ်ခင်ဗျာ။